ဆရာဒေါက်တာကျော်စောဦးမြာကျွန်တော်ဒီကနေ့ဆရာကိုဆက်သွယ်ရတဲ့အကြောင်းရင်းကတော့ကမ္ဘာလုံးကထိတ်ထိတ်ပြပြဖြစ်နေရတဲ့ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်ပထမဆုံးတစ်ခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးမှာတော့မှဒီယောဂါကိုအာယုံစုစိုက်တာဟာနောက်ကျလွန်းတယ်လို့ဒေါ်နယ်ထရမ့်အစိုးရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းမိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီယောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးတူဆောင်ရွက်မှုဟာလုံလောက်မှုရှိပါရလားဆရာ
ဟိုကျွန်တော်ရဲ့ဟိုတကူးချင်းအနေနဲ့ပြောလို့ရှိရင်ဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေပြည်နယ်ဟိုဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟို WHO ကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့အားကောင်းဝန်ကြီးဌာနနေပြီးတော့စပြီးတော့ဖြစ်သေးမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကင်ခဲ့ပါတယ်အဲတော့ကျွန်တော်ကတော့ဒီကျွန်တော်ဆောင်ရွက်မှုဟာဆိုလို့ရှိရင်စောတယ်ပြည့်စုံတယ်လို့ယူဆပါတယ
်ဒါပေမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အရှနိုင်ငံထဲမှာအထူးသဖြင့်မြန်မာတို့လာအိုစုလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကို short track လွန်းတယ်လို့သုံးသပ်ကြပါတယ
်။ဟိုဒီကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့အမှုစီးပွားခြေနေတွေဒီကျန်းမာရေးဆောက်ရှောက်မှုပေါ့နော်ခေတ်ကာလဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့အဲတချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့မြန်မာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်ကတော့ဟိုလုံနေတာပါအဲတိုးတော့လည်းပဲတခုတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျန်းမာရေးရဟိုအင်မတန်မှဒီဘုဒ္ဓကအားနည်းတဲ့အပိုင်းတွေရှိတယ်အဲတချို့ဒေတာတွေကြတော့လည်းကျွန်တော်တို့ရဲ့ဒီတည်င်းချက်လက်တွေရောက်ရှိဖို့အတွက်အားနည်းနေတဲ့နေရာတွေရှိတယ်ပေါ့နော်ဆိုတော့အဲဒီဘုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုသုံးသက်တယ်လို့ပဲကျွန်တော်ညင်တယ်ဒါမြန်မာနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတောင်းစီရဲ့ပုံကူတွေအဓိကပြောတာကတော့သံပြားစီပြီးတော့စောင့်ကြည့်ကျေလူနာရေးစီရဲ့အဲ့ထက်မှတချို့တည်ဆုံးသွားပြီမဲ့ဒီယောဂါရောက်မဟုတ်ဘူးလို့ပြောတယ်တချို့တော့စစ်စင်းနေစေလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာယုံစုဆိုင်မှုအောက်ကိုမရောက်လာဘဲနဲ့တည်ဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်တယ်လဲကျွန်တော်စဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးဆောင်ရှမှုကနေရာတိုင်းတောင်းနိုင်ကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
အဒီကတော့ကျွန်တော်တို့ဥမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတော်လုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးကအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖျားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဦးစားပေးစဉ်းစားတာပေါ့တိုးတော့လည်းပဲအခြားသောရောဂါအခြေအနေတွေကလည်းကျွန်တော်တို့နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံးနှုန်းတွေလည်းရှိတယ်ဗျဟိုဥမာကျွန်တော်ဒီရောဂါနဲ့တည်ဆုံးနေနှုန်းကလည်းကျွန်တော်နိုင်ငံမှာလည်းအခုချိန်ဒီဟာရှိတော့မှာပဲဘလောက်ပဲကျွန်တော်တွေကုသမှုတွေပေးပေးပညာတွေပေးပေးပေါ့နော်ဒါဥမာတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးဆိုစီးတို့နှလုံးရောဂါဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်တို့ကဖြစ်ပွားမှုတွေကများလာတယ်။ဟိုများလာတဲ့အကြောင်းမို့လို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားယောဂါတွေပေါ့နော်တွေးဆိုစီးတို့နှလုံးဒီအဆုပ်နာရာရှိအဆုပ်ကင်ဆာဆတဲ့ဒါတွေနဲ့ပတ်သက်တည်ဆုံးနှုန်းတွေကလည်းများလာတဲ့အကြောင်းမို့လို့ဒီအချိန်မှာတည်တယ်ဆိုရင်လူတွေက COVID-19 ကိုတန်တရားရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂါတွေနဲ့တည်ဆုံးနိုင်တယ်ရှိပါတယ်အခုတည်ဆုံးသွားတဲ့လူနာတွေကလည်းကုသရတဲ့ဆရာတွေကိုယ်တိုင်ကအခြေခံကျောင်းတရားယောဂါနဲ့တည်ဆုံးနေဆိုတာကိုဆရာတွေကဒါမှတ်ချက်ပြုပါတယ်ဗျ။ဆိုတော့အားလုံးတို့ကျွန်တော်တို့ကတော့အခုအချိန်ကတော့ဒီယောဂါကဟိုအားလုံးကအာရုံစိုက်နေကြအောင်မလို့ကျွန်တော်တို့ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူပြောနေတယ်လို့ယူဆပါတယ်။အကယ်၍ဒီတချို့တွေပြောတယ်လို့ပေါ့နော်ဒီ negative ပေါ့လေအခြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူး။ဆိုရင်ကျွန်တော်တခုနဲ့ညီကြည့်တာကအကယ်၍ဟုတ်ပြီဒီအခြေကမှားရဲဆိုရင်တော့အဲ့ဒီလူနာကိုဒါမှမဟုတ်သေဆုံးသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိဒီရှင်လို့ပဲဟိုပြန်ပြီးသေးအောင်ဆင်းသွားနေတာဖြစ်အကယ်၍ဒီခြေသာမှားခဲ့မယ်ဆိုရင်သူ့ဘေးနားမှာသူ့ကိုပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကိုကျမ်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်ကြီးဆရာမတွေကိုယ်တိုင်လည်းကူးစက်ခံရမှာပဲလေဒီကိစ္စကြီးကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်နောက်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီပြောနေရမှာအစူလိုက်ပြုံလိုက်ပြီးတည်တယ်ဖြားတယ်နားတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြောင်မလို့ဒီဟိုမရှိရဘူးတော့တချို့ကအဲ့ဒါကိုထောက်ပြနေတာတော့ကျွန်တော်အနေနဲ့ဟိုသူတို့မြင်နေဟိုပါတော့မမှားဘူးတို့တော့လည်းပဲဟိုဖုံးပြထားလို့မရဘူးဆိုတာတော့ကျွန်တော်ထောက်ပြချင်ပါတယ
်နောက်ကျွန်တော်တစ်ဆက်တည်းမေးစင်းတယ်ထင်တယ်မိကောင်ကဒီယောဂါကိုစမ်းသပ်စစ်ဆေးနိုင်တဲ့စွန့်ကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါသလဲဒီနိုင်ငံတွေမှာ တိတ်ကိုစံတရားရှိရဒီရောဂါလက္ခဏာလို့ပြတဲ့ဟာတွေကိုမှတ်တာဒီဟာကိုစံသတ်နိုင်တယ်မြန်မာနိုင်ငံမှာရောလူပဲနှစ်ယောက်လောက်ကိုစံသတ်နိုင်မဲ့အင်အားရှိပါလေခင်ဗျာ
အခုလောစေတိထားတော့ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အဲတချို့ကလည်းယောဂဖြစ်တဲ့လူတွေထိတိထားတဲ့လူတွေပေါ့နော်အဲပြီးတော့ချင်းဒီခုနကကျွန်တော်ပြောတဲ့ COVID-19 နဲ့ဆင်တူတဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူနာဆိုစောင့်ကြည့်ပြီးတော့ယောဂကိုရှာဖွေတယ်ပေါ့နော်ဒီယောဂရှာဖွေတဲ့ဆက်ကလည်း WHO ရဲ့အတိအမှတ်ပြုထားတယ်ဒီပြုထားတဲ့ဒီရလက်ဒီပါပဲဆိုတော့ဒီ PCR ဆက်ကလည်းကျွန်တော်တို့နိုင်ငံမှာဒီဒါတွေမဖြစ်ခင်တည်းကရှိပြီးသားဖြစ်ပါတယ်အဲဒါနဲ့ပတ်သက်ပြီးလိုအပ်တဲ့ဒီကျွန်တော်တို့ဟိုဘောနော်ဓာတ်ပစ္စည်း reagent တွေကိုလည်းကျွန်တော်တို့ဒီအမေရိကန်တို့ဘာတို့ကနေချင်းမှုကလူသားတိုင်းလည်းရှိပါတယ်ဆိုတော့ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တခွဲမှာရှိတဲ့ဒီပညာရှင်တွေအကုန်ဝန်ထမ်းတွေအားလုံးကျိုးကျိုးဆက်ဆက်နဲ့အကုန်လုံးပြန်ပန်းခံပြီးတော့ဒီစာဖြစ်ပေးနေခြင်းဖြစ်ပါတယ်ထင်မြင်ပါတယ
်ဟုတ်ကဲ့တစ်ချိန်လုံးက HIV AIDS ဖြစ်တော့ကဆိုရင်မြန်မာအာဏာပိုင်ကညင်းတယ်ငါတို့နိုင်ငံမှာလုံးဝမရှိဘူးဆိုတော့အဲ့ဒါ denial stage ပေါ်လေအဲ့ဒါနောက်မှတဖြည်းဖြည်းလက်ခံလာတဲ့အခါယောဂါကရခိုင်နှုန်းတော်တော်များများကူးစက်နေတာတွေ့ရတယ်ဆိုတာမျိုးဖြစ်လာတယ်ဆိုတော့အခုဒီ corona virus မဟုတ် covid 19 နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးညင်းဆန်တဲ့အဆင့် denial stage ကိုရောရောက်ခဲ့ပါသေးလားမဟုတ်ဘဲထချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါသလား
ကျွန်တော်တို့ဒီယနေ့တရင်ချက်လက်နည်းပညာခေတ် digital ခေတ်တွေရောက်မြန်တဲ့ခေတ်မှာကျွန်တော်တို့ကဒီဖုံးကွယ်ထားဖို့ဆိုတာကဟိုဘလို့မှဖြစ်နိုင်ဘူးလို့ကျွန်တော်ယူဆတယ်။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံက2010နောက်ပိုင်းမှာဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်လာပြီး2015မှာလည်းပြည်သူအများစုထောက်ခံထားတဲ့ပြည်သူဆိုတာတက်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ဒီတရင်တွေကထင်ချန်လို့မရပါဘူး။ပြည်လင်းနေတာမှုနဲ့တာဝန်ယူတာဝန်ခံမှုအပြည့်နဲ့ကျွန်တော်တို့ကဒီတွားနေရတဲ့ခေတ်စနစ်ကြီးမှာတော့ကျွန်တော်အရင်လုံရောမရှိပါဘူးမရှိပါဘူးဆိုပြီးတော့ကျွန်တော်ညှင်းဆန်လို့လည်းမရပါဘူး။ဆိုတော့ဘာလို့တချို့ကတော့ဒီတရင်မောင်ချတယ်ဆိုတော့ဒါပေမဲ့ဒီလက်ရှိအစိုးရကတော့တရင်မောင်ချဖို့လည်းမရှိသလိုဒီခက်ကလည်းတရင်မောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မို့လို့ကျွန်တော်အနေနဲ့တချို့ဒီဝေဖန်တာတွေကတော့နည်းနည်းပြင်းထန်သလားလို့ပေါ့နော
်ဟုတ်ကဲ့ကျွန်တော်နောက်ခုမေးချင်တာဆရာဝန်တယောက်အနေနဲ့ဆရာရဲ့အမြင်ကိုမေးချင်တာပါမြန်မာနိုင်ငံတွေတော့မဆိုင်ဘူးပေါ့လေဒီရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူပေနဲ့ဝူဟန်တို့ဘာလို့မှအခုနောက်ပိုင်းမှာကူးစက်ပြန့်နှံ့မှုမရှိတော့ဘူးတော်တော်ငါဆိုရင်နိုင်ငံကြီးကတန်လာတဲ့လူ20 30လောက်မှာပဲဒီရောဂါပိုးတွေ့ရတော့တယ်ဆိုပြီးတော့တရုတ်ဘက်ကကြီးညာပါတယ်တချို့နိုင်ငံတကာဆရာဝန်တွေကဒါမဖြစ်နိုင်ဘူးလို့သံပြားရှိကြပါတယ်တချို့ကလည်းပဲလက်ခံကြတယ်အဲ့တော့ဆရာမြန်မာနိုင်ငံထဲမှာနေထိုင်တဲ့ဆရာဝန်တယောက်အနေနဲ့ဒီသတင်းကိုဘယ်လိုယူဆပါလဲခင်ဗျာ
ဟုတ်အဓိကတော့ကျွန်တော်တို့လို့ဖြစ်ခဲ့လဲဆိုတော့ဒီတရုတ်ပြည်ကလည်းဒါဒီတရင်မောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာဗောနော်ဟိုလက်ရှိတော့တရင်မောင်ချတယ်ဟိုဒီအခြားဖြစ်တော့ကလည်းကျွန်တော်ဒါဟိုတီးတတိထားမိတဲ့ဆရာဝန်ပြောခဲ့တာကိုလည်းတရင်မောင်ချဖို့သူစူးစမ်းခဲ့တယ်နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကပြင်ညာတဲ့အဆင့်ဖြစ်ခဲ့ကြောင်းမို့လို့ဟိုလက်ရှိတရုတ်နိုင်ငံကထွက်လာတဲ့စီးရင်စရာတွေကိုလည်းတချို့နိုင်ငံတွေကဗောနော်ဟိုလက်မခံတာလည်းရှိတယ်ဒါကျွန်တော်ဒီလိုမြင်ပြောရင်တချို့ကနိုင်ငံရေးရလည်းပါပါတယ်ပြည်အားကြီးနိုင်ငံချင်းအားပြိုင်တဲ့အခါမှာကျတော့ဒီတရုတ်နိုင်ငံကတင်ကြတဲ့ဒီထွက်လာတဲ့စီးရင်တွေအမှန်ကန်နိုင်မှုဆိုပြီးတော့တချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာမြင်လဲဆိုတော့အခုလက်ရှိပေါ့နော်ဟိုတို့ဒီထွက်လာတဲ့တရင်တွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတရုတ်နိုင်ငံဟာဒီယောဂကိုအခုဘာဖြစ်သူတို့ကဒီမိတော့ကျိုးအောင်ဒါမိနှိမ်လိုက်နိုင်တဲ့အခြေအနေဖြည်းဖြည်းရောက်လာပြီဆိုတော့သူတို့ဘယ်လိုများဒါကိုတိုးတာပန်းစားနှိမ်နှင်းခဲ့လဲဆိုတာကိုကျွန်တော်တို့လိလာနေတရားတော့ကျွန်တော်တို့ယူဖို့တော့လိုလာပြီဟိုဒါပေမဲ့ဒီဟာဒီတရင်ဆက်လက်ဟိုကျွန်တော်လည်းမမှန်ကန်နိုင်လို့ပြောတော့လည်းပဲဒီလိုထိန်းချုပ်လိုက်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်လို့လှုပ်ရှားခဲ့တဲ့ကျမ်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုကြောင်းနေတဲ့တော့ချေးကျူးပါလေဗ
ျဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီရောဂါကိုကာကွယ်ဖို့ကြိုးပမ်းတာဟာသိပြီးတော့ကြမ်းတမ်းတဲ့စီမင်းစည်းကမ်းတွေ drastic action ထုတ်တယ်ဆိုပြီးတော့ပြောကြပါတယ်ဘယ်မှမထွက်နိုင်ဆိုပြီးတော့အပြင်ထွက်တဲ့လူတွေရောမှဒါရဲတွေကစစ်ဆေးပြီးအင်ထက်ပြန်သွားအတင်းသွင်းကြတယ်အဲ့လိုမျိုးလူရက်တွေကလူအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကောအဲ့လောက်ထိတင်းကျပ်ဖို့လူပါလားအဲ့ရောက်နောက်ဆုံးဖြေပြပါခင်ဗျာ
ဟိုကျွန်တော်ဒီလေလာဖြတ်ရှုတဲ့ဟာရဆိုရင်တော့အဲဒီတရုတ်နိုင်ငံဟာဒီကျွန်တော်စံနမူနာတစ်ခုယူရမှာပေါ့နော် ကျွန်တော်လည်းပြောတယ်တရုတ်ကိုကျွန်တော်အရင်ဥစားပြီးပြောနေလို့လည်းထင်ပါတယ်ကျွန်တော်ကတော့ဒါလေးလာ30ချဲရဆိုလို့ချင်းသူကတကယ်လည်းဖြစ်တဲ့ဖြစ်အဲဟူဝေကြီးနေပေါ့နော်ကျွန်တော်ဒီဟူဟန်မှာအကုန်လုံးကိုကျွန်တော်လော့ခ်ဒေါင်းလုပ်ချလိုက်တာဟာသူမှန်ကန်တဲ့ဆုံးဖြတ်ချက်တို့လည်းအဲ့ဒီမှာတော်လေးဝေဖန်ခံရပါတယ်လူခွင့်ရရောပါရောဒီတရုတ်ကောင်းဆောင်တွေကိုယ်တိုင်ပေါ့နော်အကုန်လုံးဝေဖန်ခံရတယ်တိုးတော်လည်းပဲအဲ့ဒီလိုလော့ခ်ဒေါင်းလုပ်လိုက်ခြင်းအပြင်တို့နိုင်ငံတွင်းမှာပေါ့နော်ကုသံပြတ်နေတော့ကသူပြန်ထိန်းချုပ်နိုင်နိုင်တယ်ဆိုတော့ဟိုကျွန်တော်အနေနဲ့လိုအပ်ရင်တော့ကျွန်တော်ကတချို့တော့ဒီဆုံးဖြတ်ချက်တွေဟာခံခိုင်မာမာနဲ့ကျွန်တော်ပြတ်ပြတ်တာတာတော့ကျွန်တော်လုပ်ဖို့လိုတယ်။မှန်ပါတယ်လော့ခ်ဒေါင်းလုပ်တဲ့အခါမှာကျွန်တော်ကလူမှုစီးပွားဘဝတွေထိခိုက်တယ်၊ခြေပိုင်းဆိုင်ရာတွေထိခိုက်တယ်၊ရုပ်ပိုင်းဆိုင်ရာတွေထိခိုက်တယ်။အားလုံးသောဟိုကျွန်တော်အခန်းကဏ္ဍအားလုံးပေါ်မှာတရားမှုတွေရှိတယ်ဆိုတော့မှန်တယ်။သို့တော်လည်းပဲကျွန်တော်တို့ကဘယ်ဟာဦးစားပေးစဉ်းစားမလဲဆိုတော့ကျွန်တော်စဉ်းစားဖို့လိုတယ်။ဒီလော့ခ်ဒေါင်းလုပ်တာရဲ့ဟိုကောင်းကျိုးဆိုးကျိုးကတော့ကျွန်တော်ကတုံတွဲနေမယ်။သို့တော်လည်းပဲဟိုကျွန်တော်တို့လုံရမယ့်အခြေအနေဆိုရင်တော့ကျွန်တော်မြန်မာနိုင်ငံမှာလည်းလုံမယ်လို့ကျွန်တော်အနေနဲ့ထင်မြင်ယူဆပါတယ်။